2021ခုနှစ်ထဲမှာဒီသတင်းမားတွေပြည့်နေပြဿနာဘလောက်တောင်ကြီးလဲဆိုတော့ online အပိဓာန် website တစ်ခုဖြစ်တဲ့ dictionary.com ကဒီနှစ်အတွက်ရေပန်းအစားဆုံးစကားလုံးကို misinformation လို့သတ်မှတ်တယ်တဲ့ကိုသားညုံရေ
းအချက်လက်အမှားလို့ဘာသာပြန်နိုင်တဲ့ misinformation ဆိုတဲ့စကားလုံးက1500ပြည့်နှစ်ပိုင်းကာလတွေတည်းကရှိခဲ့တာလေမဆီမြန်မွန်ရဲ့ဒါမှမဟုတ်လူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အချက်လက်အမှားတွေပြန့်နေတဲ့ပမာဏကအခု2018ခုနှစ်ထဲမှာအများများလာတဲ့အတွက်ဒီပြဿနာကိုရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့ခုလိုမျိုးတတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်နေပ
ြမှားနေတဲ့အကြောင်းအရာတွေပြန်တာဘလောက်တောင်များလဲဆိုရင်အခုတစ်နှစ်လုံးမှာမယမနာတောက်ချက်ကိုပေါ်ထွက်လာတယ်လို့ဆိုရဲအချက်အလက်အမှားလို့ပြောတဲ့နေရာမှာလဲ misinformation နဲ့ disinformation ကိုရောတတ်ကြလို့အဲ့ဒီနှစ်ခုဘလို့กว่าလဲဆိုတာကိုလည်းသူတို့ရဲ့ထုတ်ပြန်ချက်မှာအနက်ဖွင့်ရှင်းပြထားပါသေးတယ်
This information ဆိုတာကအချက်လက်အမှားတွေတစ်ဖက်ဆောင်းနေဖြစ်နေတဲ့အချက်လက်တွေကိုတမင်ကိုရွယ်ချက်ရှိရှိနဲ့ဖြန့်တာမျိုးဝါဒဖြန့်တာမျိုးကိုပြောတာလို့ရှင်းထားပါတယ်အကျိုးအမြတ်တစ်ခုခုရဖို့ဒါမှမဟုတ်စိုးကျိုးဖြစ်ဖို့တမင်သတင်းမှားဖြန့်ကြတာမျိုးတဲ့
Misinformation ကကြတော့ဒီအချက်လက်အမှားတွေကိုဖြန့်မယ်ဆိုတဲ့ရည်ရွယ်ချက်ရှိချင်မှရှိမယ်ဒါပေမဲ့မှားနေတဲ့အချက်တွေကိုထပ်ပြီးတော့ထပ်ဆင့်ဖြန့်ကြတာမျိုးပါအဲ့လိုဖြန့်ကြတဲ့သူတွေကိုယ်တိုင်ကသူတို့ဖြန့်နေတဲ့အကြောင်းအရာတွေကအမှန်လို့ယုံကြည်တတ်ကြပါတယ်တဲ့
အချက်လက်အမှားတွေကိုမြင်ရကြားရပံများလာတဲ့အခါမှာအဲ့ဒါတွေကအမှန်ပဲလို့မှတ်ယူလာတဲ့ကြတာကိုလည်းထောက်ပြထားသေးရဲ့ဗျ။အချက်လက်အမှားတွေတော်မီလိုမျိုးထိမနိုင်သိမ်းမရပြတ်နေနေရမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကလည်းမသေးဘူးဗျမဆင်မမော။အထူးသဖြင့်ဒီ Facebook လူမှုကွန်ရက်ကြောင့်မလို့အချက်လက်အမှားတွေပြန့်ခဲ့တာကိုလည်းထောက်ပြထားသေးရဲ့
။ကမ္ဘာနေရာဆောင်ကဒီလူတန်းပေါင်းများစွာ online ပေါ်မှာကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်လက်အမှားတွေပြန့်တာသိမြင်ပါတယ်။ဒါကြောင့်သတင်းမှသတင်းတူလို့ဘာသာပြန်နိုင်မဲ့ fake news တွေနဲ့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကဆိုတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်း Donald Trump က fake news ဆိုတဲ့အသုံးအနှုန်းကိုဖော်စီစီတုံးလာတဲ့နောက်ဒီစကားလုံးကိုနေတိုင်းဒီပါကြားနေမိနေရတယ်မဆွေးရမောရဲ့
သတင်းတူတွေပြန့်တဲ့ပြဿနာကသတင်းမီဒီယာလုပ်ငန်းကြီးတွေပေါ်မှာလည်းတက်ရောက်မှုအနည်းနဲ့အများရှိလာတယ်ရှင်သတင်းမီဒီယာကြီးတွေကလူမှုကွန်ရက်တွေကိုသတင်းဖြန့်တဲ့ဂျားခံတစ်ခုလို့တုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီတမင်ရွယ်ချက်ရှိရှိနဲ့သတင်းမှဖြန့်ကျင်တဲ့သူတွေကလည်းလူမှုကွန်ရက်တွေပေါ်မှာသတင်းမှတွေကိုတင်တယ်။အဲ့တော့ဘယ်ဟာကသတင်းအစ်စ်အမှန်လဲ၊ဇင်းမြစ်ခိုင်ခိုင်မာမာနဲ့တင်ပြထားတဲ့သတင်းလဲဆိုတာကိုမခွဲခြားနိုင်တဲ့သူတွေ၊နားမလည်တဲ့သူတွေကတော့လူမှုကွန်ရက်တွေပေါ်ကသတင်းတွေကအတူတူပဲလို့ထင်ကြမှာပဲလေ။သတင်းမှားတယ်ဆိုလဲဘယ်ကလာတဲ့သတင်းကမှားတာလဲဆိုတာကိုလူတိုင်းကကကနနခွဲနိုင်ကြတာမဟုတ်ဘူး။အဲ့ဒီကနေပြီးတော့ဒီသတင်းတောက်တွေအပေါ်အမြင်မှားတာမျိုးတွေဖြစ်လာတဲ့ယုံကြည်မှုတွေနည်းလာကြတာကိုအမေရိကန်မှာလည်းတွေ့နေရပါတယ်
။ Gallup စတမ်းရဆိုရင်တော့အမေရိကန်တွေကလူမှုကွန်ရက်တွေပေါ်မှာတွေ့တဲ့သတင်းတွေကိုတော်တော်လေးမယုံကြဘူးတဲ့။လူမှုကွန်ရက်ပေါ်ကသတင်း80ရာခိုင်နှုန်းလောက်ကဗက်လိုက်တယ်လို့မြင်ကြတယ်။သတင်း64ရာခိုင်နှုန်းလောက်ကမမှန်ကန်ဘူး။65ရာခိုင်နှုန်းကအချက်လက်အမှားတွေဖြစ်တယ်လို့လက်ခံထားကြတဲ့အကြောင်း2018ဇွန်လကလုတ်ခဲ့တဲ့ Gallup စတမ်းမှာတွေ့ခဲ့ပါတယ်။
မြန်မာနိုင်ငံအပါအဝင်လူမှုကွန်ရက်တွေကိုယုံကြည်ရတဲ့သတင်းကြားခံလို့ထင်နေကြတဲ့သူတွေများတဲ့နိုင်ငံတွေမှာတော့သတင်းမှားပြန့်တဲ့ပြဿနာကတော်တော်ကိုကြီးပါတယ်။အထူးသဖြင့်ဒီတမင်ရည်ရွယ်ချက်နဲ့သတင်းတို့သတင်းမှားတွေကိုဖန်တီးနေကြသူတွေဘက်ကပပနက်နက်ဖြန့်နေတာကပြဿနာလို့ American Cancer Society မှာဒီသတင်းစာပညာ PhD ဘွဲ့တက်နေတဲ့မော်ဂွန်းမဂ္ဂဇင်းအက်ဒီတာကိုညံလင်းကအခုလိုပြောပါတယ်
။သတင်းတူဆိုတာကတရားရခိုင်နှုန်းပြည်သတင်းတူဖြစ်မှာသတင်းတူဖြစ်တာမဟုတ်ဘူး။အဲ့တော့ဒီသတင်းတစ်ပုဒ်လုံးမှာဟုတ်လားဆိုကြပါစို့ဒီ PS မှန်က80ရာခိုင်နှုန်းလောက်ပါပဲပြီးတော့တကယ်အတူရောင်က20ရာခိုင်နှုန်းသမို့30ရာခိုင်နှုန်းသမို့500ရာခိုင်နှုန်းလောက်ပဲပါတဲ့သတင်းတူတွေလည်းရှိအဲ့တော့သူတို့တဘောကအများမြင်မှာတော့ဟုတ်လားဒီသတင်းကတကယ်နော်အစ်စ်မှန်သတင်းလဲလို့ထင်ရစရာရှိနေမယ်အဲ့ဒီတဘောလုံးရဲ့500ရာခိုင်နှုန်း400ရာခိုင်နှုန်း300ရာခိုင်နှုန်းကအတူရောင်ဖြစ်နေတယ်အဲ့တော့တင်းနဲ့ဟုတ်လားဟို98 99ရာခိုင်နှုန်းကကျွန်တော်100ရာခိုင်နှုန်းကိုပမိုးဖို့အတွက်ဟိုသူအတုံးချလာလဲဖြစ်နေအဲ့တော့ဒီသတင်းတူဖန်တီးရဲ့လူတွေအရင်ကိုလိမ်လာပါနဲ့ကြတယ်အဲ့တော့သူ့ရဲ့ဟိုဟာပေါ့နော်ဒီလုပ်ငန်းကျွန်းကျင်လမ်းပေါ်မှာထီပြီးတော့ကျွန်းကျင်ကျွန်းကျင်တလောက်ဆက်ဆက်သေးတဲ့တော့ကအရင်ဆက်ခဲ့ဖြစ်တယ်အဲ့တော့နောက်တစ်ခုကဒီသတင်းတူဖန်တီးရဲ့ဆိုတာလည်းပဲသူကဒါလုပ်ငန်းကြီးတစ်ခုလိုပဲဟိုလက်ပတ်နေကြတာလည်းရှိတယ
်တချို့နိုင်ငံခေါင်းဆောင်တွေအစိုးရတွေကိုယ်တိုင်ကသူတို့ဖုံးခွဲထားခြင်းနဲ့အကြောင်းတွေပါတဲ့သတင်းတွေကို fake news သတင်းမှားသတင်းတူတွေဆိုပြီးတော့နာမည်တက်နေကြတာကလည်းစိုးရင်စရာဖြစ်တယ်လို့သတင်းလွတ်ခွင့်လုပ်နေတဲ့သူတွေအခုနောက်ပိုင်းမှာတော်တော်လေးထောက်ပြလာကြတယ်မဟုတ်လားဗျ
မြန်မာနိုင်ငံမှာဆိုလဲဒီစစ်အစိုးရလက်ထက်တစ်လျှောက်လုံးမှာအဲ့လိုမျိုးဝါဒဖြန့်လာခဲ့တာလို့ကိုညံလင်းကဥပမာပေးထားသေးတယ်ရှင
်ပြောလို့ရှင်ကျွန်တော်တို့စီမှာကဒီ fake news ပြဿနာကဒါအစ်စ်မဟုတ်ဘူးဗျာပြန်ပြီးဆွေးနွေးကြည့်မယ်ဆိုလို့ရှင်စစ်အစိုးရကာလမှာလဲဟုတ်ပါဦးပဲဒီဟာလာဟိုပြုံးနေကြတဲ့ကျွန်တော်တို့ဒီဆံပုတ်တွေရှိနေမှာလားတင်းစားတွေမှာ BBC ညာနေပြီ BOA လိန်နေပြီ RFI ရန်တိုက်ပင်းနေပြီဟာလာဆိုတဲ့ဟာတွေဒါတွေကရှင်းကြွင်ရတာဒါဟိုဒီစစ်အစိုးရကဒီမီဒီယာတွေဟာ fake news တွေကိုချင်ကြီးတွေမူတာဟုတ်သူတို့ပြောနေကြရှိပါတယ်မလုံးကြီးမူတာခေါ်တာတွေကိုချင်ကြီးတွေရတာဖြစ်ပါတယ်မယုံကြည်ကြပါနဲ့ဆိုပြီးတော့စ င်းဆိုင်သူတို့တွေပြောကြကြတာရှိတယ်။အဲ့တော့ပြောလို့ရှိရင်တော့ကျွန်တော်တို့ဒီမှာကဟိုဒီအစိုးရကဖိတ်နျူးစ်ကိုအသုံးချခဲ့တယ်ဆိုတာကအိုးတော်တော်ကြီးကိုကြားခဲ့တယ်။အမေရိကန်မှာဟာလာဒေါ်နယ်ထရမ့်လက်ဆက်ကြမှာဒါကြီးကိုအကြေတွင်းပြောမယ်။ကျွန်တော်တို့ဒီမှာပြင်ကလေးကကျွန်တော်တို့ဒီမှာရှိနေတယ်။အဲ့တော့ဒီကနေ့ကမှကျွန်တော်ဒီမှာပုံစံပြန်ပြီးတော့ဟိုအဆင့်မြင့်လာတာပါလေဆိုတော့အကြီးညိုတက်စီမှုပေါ်လေရေးသားတဲ့တရင်ကနိုင်ငံတော်အကြီးညိုတက်စီတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုအရေးယူတာပဲတရားစွဲဆိုတာတွေပါဟိုရှိလာတယ်ပေါ့ဗျာ
ဟုတ်ပြီဆိုတော့ကိုညံလေးရဲ့အမြင်ရောမြန်မာနိုင်ငံမှာဒီပြဿနာကိုဖြေရှင်းနိုင်ဖို့လွယ်မယ်လို့မြင်လား
မလွယ်ပါဘူးမလွယ်ဘူးဘာကြောင့်လဲဆိုတော့နီးပညာတအားဖွင့်ရိုးတယ်လို့ပြောနေကြတယ်အမေရိကန်မှာတောင်းမှဒီအရေးကတကယ်ကျနာတဲ့ပြဿနာကြီးဖြစ်နေတယ်အဲ့တော့ကျွန်တော်တို့ဒီမှာလုံးဝမလွယ်ပါဘူးအတူရောင်ဖန်တီးတဲ့သူတွေကျွမ်းကျင်လာလေလေကျွန်တော်တို့ကအတူနဲ့စကိုခွေးချာချာခက်လေလို့ဖြစ်တတ်တယ
် American Cancer Tech တို့မှာသတင်းစာပညာ PhD ဘွဲ့တက်နေတဲ့ Morgan Magazine Editor ကိုညံလင်းဖြစ်ပါတယ်
2018ခုနှစ်ထဲမှာတိတိကျကျများလာတဲ့ဒီအချက်လက်မှားဖြတ်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံကိုကြိုးစားနေကြတာပဲအစိုးရတွေစီမင်းစည်းကမ်းချမှတ်သူတွေကလည်းအရေးတည်ယူလောက်ကန်တွယ်လာကြတာလဲတွေးလာရတယ်မဟုတ်လားမဆင်မြန်ပါဘူ
းနိုင်ငံပေါင်း9နိုင်ငံကဒီလွှတ်တော်အမတ်တွေဆိုရင် November နောက်ဆုံးပတ်တုန်းကလန်ဒန်မြို့မှာဆုံပြီးတော့မှတင်မတိုက်ဖြတ်ရေးအတွက် Facebook ရဲ့ဆောင်ရွက်မှုတွေကို Facebook အခြေအကဲကိုမေးခွန်းထုတ်ခဲ့ကြပါသေးတယ် Misinformation အချက်အလက်မှားပြဿနာကပို့ပို့ပြီးတော့ကြီးလာနေတယ်ဆိုတာကို dictionary.com ကတော့2018ခုနှစ်ရဲ့စကားလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြခဲ့ပါတယ်ရှင်